ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘော့လ်ကန်ဘော့စကီးယားနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့အင်ကာနီမှာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုဆွေးနွေးကြပါတယ်
They discussed the plight of the Rohingya people, the situation in Myanmar.
Bangladesh ko yam ni de kula tamga thwe thwe ni la ga ukkatha ga win ji chou Sheikh Hasina ne twet song pi Rohingya ri ye akhet khe Myanmar nangay ye let shi chin ni dui apa win twin ni ga de chang ya ri ko kula tamga thwe thwe ni la ga ukkatha ye pyo kwin ya Brendan Barma ga in ga ni kula tamga tadin sa shin nin pwe ma pyo su khe da ba.စစ်တပ်အနာသိမ်းတာကြောင့်မတိမငင်ဖြစ်နေတာနဲ့အတူပဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကြောင့်ရိုဟင်ဂျာတွေထပ်နေပြန်ရင်းလုံလန်းစဉ်မရေမရဖြစ်နေတဲ့အပေါ်ဆိုးရိမ်နေဆိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့လည်းတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်။
In that speech, he commended Bangladesh for offering shelter and protection to the Rohingya fleeing.
ဒီကနေ့နဲ့မှာဖြစ်နေမှုတွေဆိုးရွားလာတဲ့ပြည်မှုကျူးလွန်ခံရမှုတွေကနေထွက်ပြေးကြရတဲ့လူဝင်သားတွေကိုခိုးလုံခွင့်ပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုကျေးဇူးတင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့နိုင်ငံသားရေးဝန်ထမ်းလေးချီရဲ့ဌာနမှာပြောတဲ့နှိမ်ကုန်းမှာထည့်သွင်းပြောဆိုခဲ့တယ်လို့လည်းပြောခွင့်ရဘရင်ဒန်ဘာမာကပြောဆိုခဲ့တာပါရိုဟင်ဂျာဒုက္ခသည်တင်းချီခိုလုံနေတဲ့ကောက်ဆက်ပစားကဒုက္ခသည်စခန်းကိုဗုဒ္ဓဟူးနေ့မှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘော့လ်ကန်ဘော့စကီးယားတွက်ရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။